ကျောင်းမော်ဆိုမင်္ဂလာပါခင်ဗျာ
မင်္ဂလာ
ပါဟုတ်ကဲ့အခုဆိုရင်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကမဲဆန္ဒနယ်မြေဖြစ်တဲ့သတ်မှတ်ကြေညာထားတဲ့အထက်မှာဆိုရင်တတော်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်အပါအဝင်နနက်ကန်ပြည်ကတိကြောင့်လုံခြုံရေးစိတ်မချတဲ့နယ်မြေတွေနောက်နနက်ကန်အဖွဲ့တွေထိန်းချုပ်ကြီးစိုးထားတဲ့နယ်မြေတွေလည်းပါပါတယ်ဆိုတော့ဒီထဲမှာအရင်ဆုံးရောလလတ်တိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးစီခြင်းပါတယ်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကအရှိန်ကောင်းနေတာရှိပါတယ်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်တိုက်ပွဲတွေကြိုကြာကြိုကြာဖြစ်နေတာမျိုးတွေရှိပါတယ်ဆိုတော့ဒီနယ်မြေတွေမှာလက်ရှိအခြေအနေအရရွေးကောက်ပွဲတွေတကယ်ပဲကျင်းပနိုင်မှာမလားဘယ်လိုယူဆလဲကျောင်းမောင်ဆို
ဒါဒီနယ်မြောက်ပိုင်းနဲ့ပတ်သက်လို့ပြောရတော့ရခိုင်ရောင်ရောက်ပိုင်းရှင်းမြို့နယ်ရှင်းမြို့နယ်ကဘလောကမြို့နယ်ကုမြို့နယ်ပေါ့ကုမြို့နယ်မှာတော့တိုက်ပွဲတွေပြပွားနာဆောင်ပါတယ်အမေဒီပုတ်ပွဲကော်မရှင်ကဒါဦးဒီပုတ်ပွဲကျင်းပမယ့်နေရာမှာတက်ပြီးတော့ဒါနဲ့သုတ်ပြီးတော့ရှင်းပါနဲ့တမ်းလို့ဒီကောတောက်ခံတာပြရတယ်တော့စေလေဒီပုတ်ပွဲကျင်းပမယ့်နေရာမှာထည့်ထားတဲ့ပုံကအဲ့တော့ဒီလိုသာဒီအေရှားတွေကတော့သူ့ပွဲကိုရစဲကြမယ်ဒီပုတ်ပွဲကျင်းပလို့ရပါဘူးလားတော့ကြာဒီရပုတ်ပွဲကျင်းပဖို့မဆွေဘူးပါစက်တင်ဘာမှာစောင့်မအောင်ဘူးနာလာသမာမချင်းအမျိုးဘုတ်ကမအဲ့တော့ဟိုဂျူလိုင်းအောက်ဂုတ်ကအခုမှသူကရစဲကြမယ်နှစ်ပတ်ရက်ကြာမယ်ဒီမှာဒီလိုမဖြစ်နိုင်ဘူးသူပြေခိုင်းမှာဆိုရင်ပေါ့ဗျာဖလဝအပေါင်းဒီဘက်ကပိုင်းချင်းမျိုးအားလုံးကူးနေအိမ်မှာတော့ဒီဘက်ကကျင်းလာတာတော့ဒီလိုရုပ်ပွဲကာလမှာသူကဆက်ရဘူးသိရှိလို့ကျင်းလာပြီးကျင်းလာခိုင်းတယ်အဲ့တော့တမရဘက်ကလည်းဒါကိုအိုက်ကာလာမှာဟောက်အနည်းဆုံးပေါ့ဗျာဟောက်ရစကုန်မှာတိုက်ပွဲရဆိုင်နေတယ်ရဆိုင်နေတယ်အခုဒီပုံပဲကျမနဲ့ချင်းချပါဘလို့ဆိုလေဒီရပိုင်းပြောမှာဒီနောက်ပိုင်းသူ့ပဲအေးပါဘူးနောက်ပိုင်းသူ့ရဲ့အင်းနဲ့ဆွကြီးကားလာတဲ့အချိန်မှာကျွန်တော်တို့ဒီပြစ်ခတ်ရဆေးလာဖြစ်လာခဲ့အဲ့နောက်ပိုင်းရှင်းမြုံနေတယ်ဘလို့ဝါကမြုံညာလူတော့ကျမနေရတာလားခီလာနိုင်နေလို့ပဲသုံးသပ်မှာပဲသုံးသပ်လို့ရပါတယ်ဒါမဲ့ဒီကြီးကြီးကအဲ့လိုဖြစ်မှာဆိုတော့ပြောဖို့ခက်ပါတယ်တပွဲကြီးရိုက်တော့ဖြစ်မှာ
ဟုတ်ကဲ့တစ်လုံးတိုက်ပွဲကြီးရောလုံရင်းစိတ်မချတဲ့ဒေသတွေမှာရွေးကောက်ပွဲကျင်းပဖို့ခက်ခဲရှိတယ်ဆိုတော့ရှင်းပါတယ်ဒါမဲ့နနက်ကန်အဖွဲ့ကြီးကြီးစိုးတဲ့ဒေသတွေမှာတိုက်ပွဲမဖြစ်ဘဲရွေးကောက်ပွဲမကျင်းပနိုင်တာမျိုးတွေအရင်ကလည်းရှိခဲ့ဦးပါတယ်ဥမာဝါနဲ့မိုင်းလားဒေသတွေမှာ2010မှာ2015မှာပါရွေးကောက်ပွဲမချင်းပါနေတဲ့မျိုးတွေကြုံခဲ့ပါတယ်ဆိုတော့ဒီချိန်မှာဒီလိုလားလာမျိုးတွေမြင်မိလားဆောင်းမော်ဆို
ကျွန်တော်ပြောမယ်ဆိုရင်ရှမ်းပြည်ရဲ့စွမ်းကီလိုမီတာအသိန်းခွဲကိုရှိပါတယ်အသိန်းခွဲကိုအဲ့တော့ဝါဒီရဲ့ဝါနယ်ရဲ့အေရီယာစွမ်းကီလိုမီတာ15000 18000မှာရှိပါတော့700တိုင်းမှာရှမ်းပြည်700အဲ့700နဲ့ကျွန်တော်18000ကီလိုမီတာဆိုတာခင်းလို့နဲ့အေရီယာ700တော့ညာစုကဒီ USA ပြည်ယူအဲ့တော့ဒါကို2010မှာလည်းရုပ်ကောက်ပဲမလုံးနိုင်2015မှာဒီကောက်ရုပ်ကောက်မလုံးနိုင်တဲ့ပြဿနာကဘာလို့အဓိကပြဿနာကဘာလဲဆိုတော့ဒီဒေသတွေကအစိုးရရဲ့အုပ်ချုပ်ရေးလုံးဝမတရားဒါအဓိကတော့ဒီ USA ကအလုံးဝထိရှုပ်ထားတဲ့အင်တာဖြစ်တယ်အုပ်ချုပ်ရေးပဲဖြစ်ဖြစ်စပိုင်းဆိုင်ရာပဲဖြစ်ဖြစ်တရားရေးစီပဲဖြစ်ဖြစ်စူပါရေးပဲအားလုံးယူလက်စစ်ဒီလိုမျိုးမှရှိအဲ့တော့ဒီငယ်တွေကိုတော့အစိုးရရဲ့အုပ်ချုပ်ရေးရန်ရမရှိပဲဘလို့မှဒီတော့ပဲလုံးလုံးမရဘူးအဲ့ဒီကထပ်ပါဒါကြောင့်2010မှာ2015မှာရှိဒါပေမဲ့ဒီကျွန်တော်တို့ယူရိုပဲကွန်ရှင်ပေါ့လက်ရှိအနေနဲ့ဆိုရယူရိုပဲကွန်ရှင်ကဝါနယ်ကိုသွားဆွေးနွေးရယူကောက်ွယ်လုံးမယ်ဆိုတဲ့အမှာဒါမှယူကောက်ွယ်လုံးလာဆိုမျိုးနဲ့ပေါ်လာဒါပေမဲ့ကျွန်တော်စဉ်းစားမှာပါတယ်ဒီ USA ကနေဆိုတော့ပြောကထိချုပ်ထားတယ်အုတ်ချုပ်ကြီးရောစီဝါကြီးရောလုံလုံကြီးရောအားလုံးထိချုပ်ထားတဲ့အေရီယာအစိုးရတက်တာအစိုးရရဲ့အုတ်ချုပ်ရင်းနဲ့လုံးဝမရှိခဲ့ဘလို့ယူကောက်ွယ်ချစ်ပါမယ်အဲ့လိုတကယ်တော့ချစ်လိမ့်မယ်လို့ကျွန်မအဲ့တော့ချုပ်လိုက်ရင်ရှမ်းပြည်မှာ55မြို့ရှိပါတယ်55မြို့နယ်လဲမှာဝါမှာ၄မြို့နယ်မိုင်းလား၁မြို့နယ်၅မြို့နယ်ဒီ2015မှာရုပ်ောက်ပွဲမကျင်းပနိုင် ိုလက်ရှိချိန်မှာရွေးကောက်ပွဲကျင်းပမှုဆိုတာကျွန်တော်တူးချင်းနေတာဖြစ်နိုင်မှုစတဲ့လေ
းဟုတ်ကဲ့နောက်တစ်ချက်ကတော့ဒီလက်နက်ကင်ဖွဲ့အစည်းတွေကြီးစိုးတဲ့ဒေသတွေမှာရွေးကောက်ပွဲကျင်းပနိုင်တယ်ဆိုရင်တော့မှလွတ်လပ်မြတ်တမှုရှိမှရှိဆိုတဲ့အပိုင်းကိုဆွေးနွေးစီချင်ပါတယ်ရခိုင်ပြည်နယ်မှာဆိုရင်လည်းတိုက်ပွဲတွေရှင်ကောင်းနေတာနဲ့အမျှသိနေချီဒေသခံတွေလည်းဖောက်ပြေးနေရတာမျိုးရှိပါတယ်ဆိုတော့ဒီလူတွေမဲပေးခွင့်ရမရဆိုတာလည်းမသိကြပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာရွေးကောက်ပွဲကျင်းပနိုင်တယ်ဆိုရင်တော့မှလွတ်လပ်မြတ်တမှုရှိနိုင်မှာမလားကျောင်းမော်ဆို
ဒီမှာကတော့တောင်းနာကကျွန်တော်စဉ်းစားမှာခိုင်ကတော့အဓိကပေါ့လို့စပေးဒုက္ခနဲ့ရိပ်ွက်နှစ်သိန်းကျော်တော့ဖြစ်လာတယ်ဒီနေရာဖြစ်တာဒါပေမဲ့ကျွန်တော်တို့ကတကယ်လုပ်မယ်ဆိုလို့ရှိရင်ဒီနေ့ကလာသန်ဒီပြီးတော့ဒီကဘယ်လိုလိုရနိုင်ပါလဲနှစ်ဖက်ကလည်းတိုက်ပွဲတွေကိုချော့ချိုက်ပြီးတော့နောက်ထပ်ပြေးရမယ်နှစ်ဖက်ကတော့နှစ်ဖက်ဆုတ်တာပေါ့တစ်ဖက်တော့သုံးမရဘူးရုပ်ဆုတ်လို့ရနိုင်မှာပါအဲ့လိုလိုပြေးပြားမြင့်တာဒီကောက်ကိုနှစ်ဖက်သက်လာတော့ပြန်လာကြည့်ကြည့်လေသူတို့ကတော့ဒီပြေးသားတွေမှာဩဇာတက်ရောက်တယ်လည်းနဲ့ငယ်ဖြစ်စီဒီကနေတော့နော်ဒါကူဒီအပိရဲ့သုဘေကြီးကကျွန်တော်ချောင်းလို့ရမှာကျွန်တော်တို့2015ခုနှစ်တော့မှာဒီကောက်ဖွဲ့မှာကျွန်တော်ရှမ်းပြည်နယ်မှာခုနဝါနယ်က၄မြို့နဲ့မိုင်လာတက်မြို့၅မြို့နဲ့ပြီးကျွန်တော်ကျေးသီးနဲ့မန်ရှု၂မြို့နဲ့ဒီကောက်ဖွဲ့ကျင်းပနေမှာ2015မှာကျွန်တော်ဒီကောက်ဖွဲ့ကျင်းပနေတာ55မြို့နဲ့48မြို့နဲ့ကျင်းပနေတာဘာကြောင့်မန်ရှုနဲ့ကျေးသီးကမကျင်းပနိုင်အဆစ်ပြီเนี่ยไตเวอร์นี่ขึ้นอยู่ไตเวอร์นี่ไม่ยัดตันไหนดี2นิ้วเนี่ยขึ้นมาไหนอ่ะแล้ว2019จากระมาดี2นิ้วเนี่ยขึ้นขึ้นมาไหนอัศเนี่ยดีเนี่ยอนันยะนิ้วเนี่ยだแม้ไอ้มาสุสะเจดีมาไปโพล่ะเนี่ยดีชั้นตันแล้วเนี่ยไก่ตับอัศชื่อเนี่ยมาอัศออซาจองอัศเนี่ยเนี่ยสุสะเจดีอ่ะไม่ชื่อดิมันถ้าเราสุสะเจดีชื่อดิขึ้นดิไม่ชื่อดิเรารู้ว่าอะคูลงฉုံลงได้มั้ยလည်းလည်းတပ်ဖွဲ့ရှိတာနဲ့တန်ဒီမဲမင်းတွေကြောက်ကြသလားလို့မိကုမင်းနဲ့ဆိုလို့ဒီမှာညာလည်းလည်းကဲတပ်ဖွဲ့အစည်းဆုံးကတက်မှာအဲ့တော့လည်းလည်းတပ်ဖွဲ့အစည်းဆုံးကြောက်ရင်တက်မလို့ပြောတာမေးပြီးကြောက်နော်သူကတော့တက်မလို့ကထောက်ခံတယ်ဒီခံပြုမေးပြီးကြောက်ဒါမှမဟုတ်တော့စံတော်မှာဒီခံပြုမေးမရနော်အများကြီးရှုံးနေတယ်အဲ့တော့ကျွန်တော်မြင်တာကတော့ဒီဒေသတွေမှာကျောက်ပွဲလို့မဲရသွားတာဒီတိုင်းမှာလက်နဲ့ကြိုင်နေဩဇာကြောင့်ပြားကြောင့်ချင်းကြောင့်မှုကြောင့်ပြောရင်တော့မလုံလောက်ဘူးကျွန်မခင်ဘာဖြစ်လို့လဲဆိုတော့လက်နဲ့ကြိုင်တပ်ဖွဲ့ကြောင့်ပြားကြောင့်ချင်းကြောင့်မှုကြောင့်လက်နဲ့ကြိုင်တပ်ဖွဲ့အကြီးဆုံးဖြစ်တဲ့တမ်းတော်တော့အဲ့ဒါတော့မကြောက်ဘူးပဲနဲ့မေးပြချားလို့ဘာကြောင့်လဲဆိုတော့ကျွန်တော်စဉ်းစားဖို့လိုပါတယ်သူကတိုင်းမှာဒေသတွေမှာတိုင်းသားတွေရဲ့ထန်စားချက်နဲ့သူ့ရဲ့နိုင်ငံရေးသဘောထားကိုသိစားဒေတာမှသာတက်ပါအောင်ဖြစ်နိုင်ပြီ
။ဟုတ်ကဲ့တကယ်လို့သာဒီတန်းသားဒေတာတွေမှာရွေးကောက်ပွဲတွေမကျင်းပနိုင်တာမျိုးကျင်းပရင်တော့မှအကန့်အသတ်တွေရှိနေတာမျိုးတွေကြောက်ရမယ်ဆိုရင်မြန်မာနိုင်ငံရဲ့ဒီရွေးကောက်ပွဲလုပ်ငန်းစဉ်နောက်နိုင်ငံရေးအခင်းအချင်းမှာဘလောက်ထိနေရိုက်ခတ်လာနိုင်တယ်လို့များယူဆလဲဆရာဦးမော်ဆို
။အဲ့တော့ကျွန်တော်အနေနဲ့ပြန်ကြည့်မယ်ဆိုရင်2010ဒီရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲမှာတန်းသားတွေဘလောက်ထိတွတ်တောင်နိုင်ရလဲတက်ကြည့်2010မှာနည်းနည်းနဲ့2015မှာ4လောက်အခုအများဆုံးတွက်နေတာ2010မှာ4လောက်4လောက်နဲ့ပြတ်ကြတာဒါပေမဲ့ကျွန်တော်ကပြန်ကြည့်မယ်2010 2015မှာအင်းလားတွေဒီဆက်တော်မှာအခန်းကဏ္ဍရလာလေဘလောက်ထိလုံနိုင်သလဲဘာမှမနေဘူးတော့မြေခုံးနေဥမာဆိုတော့ကျွန်တော်တို့ဒီခိုင်ဒီနေမှာဆိုရင်တိုင်းသားရလက်ကအားဆုံးတော့ပြောင်းလို့ဆိုတော့ပြည်နိုင်တဲ့ပြောင်းလို့တော့ပါဒီ AMP ပါတီတော့ဒီခိုင်မူသားပါတီဒီပြည်သူ့လွတ်တော်မှာဆက်နေနေရတော့ပြရတယ်ပြည်သူ့လွတ်တော်မှာဆက်နေရတော့ပြရတယ်တတိနေတော့အများဆုံးအဲ့တော့ဘာလို့နိုင်လဲဆိုအမှန်မဟုတ်ဘူးဖြစ်ကြည့်တော့ဘာမှမဖြစ်ရဘာမှလုံးလွတ်ပါမလဲဆိုတော့ဖွဲ့တဲ့နေရာမှာဩဇာမတက်ရောက်လွတ်တော်ထဲမှာအတိုက်ခံပြစ်ဒီကံကောတိုင်းဘာမှလို့အဲ့တော့ကျွန်တော်တွေ့တော့တိုင်းသားပါတီတွေနဲ့အနေနဲ့သူတို့အနေနဲ့တော်တော်ရဲ့အခန်းကဏ္ဍဒီသူတို့ကဘာမှမလုံတော့ဘူးလို့ရင်းနေကြတော့မဖြစ်ပါဘူး။ဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်ကျွန်တော်2010ရုပ်ပေါ်မှာသူတို့တိုင်းသားပါတီကိုပို့ပြီးတော့ညာရလာရင်သ တို့ခန္ဓာနာဟိုကြီးမှာနာမလားဆိုသက်ဆံမှုရှိပါတယ်ဘယ်လိုလုပ်စေအချိန်မှာတော့တို့ဒီတပီနေချင်းကတို့တော်တယ်မှာအများစုရလာတယ်နောက်မှအဲ့ဒီနေရဲ့အများစုရပါဘာမှမလုပ်နိုင်ဘူးမှာနောက်တစ်ခုကအဲဆရာရဲ့မိကုန်းနဲ့မှာပါတယ်ဒီငင်းရဲ့ပြဿနာကတော့ဘယ်လိုမှမဖြစ်ရှိဘူးလိုအပ်ပါတယ်ပေရေပြဿနာနဲ့ပတ်သက်သူနည်းဖို့လိုအပ်ပါတကယ်လို့ရုပ်ကုန်ပွဲမှာအနိုင်ရတဲ့ပါတီအများစုအနိုင်ရပြီးတော့ပွဲနိုင်တဲ့ပါတီ NLD ဖြစ်စီဒီကန်ယူဖြစ်စီကျန်တဲ့ပါတီတိုင်းလာအရင်းနဲ့ပတ်သက်တိုင်းလာရဲ့ပြည်နယ်ရဲ့ရပိုင်ခွင့်နဲ့ပတ်သက်ဘလို့ပြီးမလဲဒီအချက်တွေခွင့်ပြုမလဲဆိုတော့တိုင်းလာပါတီကြီးကဲပြီးတော့ဆုံးပြမှာသာပြဿနာကြီးရမှာပါလို့ထင်ပါတယ်ရုပ်ကုန်ပွဲနီလန်းတစ်ခုလေးဒီမှာဒီဘက်တော့လုံးလုံးစင်မှာအပြည့်ဖို့ပြီး
ဟုတ်ကဲ့ခင်ဗျာညီကုန်းချုပ်နေနဲ့မေးချင်တာကတော့လက်နက်ကင်အဖွဲ့ကြီးကြီးစိုးတဲ့နေမြေမှာရွေးကောက်ပွဲကျင်းပနိုင်မှုပဲဖြစ်ဖြစ်ကျင်းပတဲ့အခါမှာလည်းလွတ်လပ်မြတ်တဲ့အခြေအနေမျိုးပဲဖြစ်ဖြစ်ဖြစ်ဖို့ဆိုရင်အဓိကဘယ်သူတွေမှတာဝန်ရှိမလဲ။ဘာများလုပ်ဖို့လိုမလဲဦးမောင်စိုး
။လွတ်လပ်ကတော့ရင်းရင်းရေးဆိုတဲ့ရလတ်တစ်ခုသိက္ခာရဆေးရေးဆိုတဲ့ရလတ်တစ်ခုမရှိဘဲနဲ့ပြဿနာမှာဖြစ်နေတာ။နောက်တစ်ခုကအချို့စိုးရိမ်နေတာကတစ်ဖက်နည်းနည်းလေးကြမယ်ပါလဲတော့လက်နက်ကင်တပ်ဖွဲ့တွေကြီးစိုးနေတဲ့နေရာမှာဒီကောက်ပွဲတွေကလက်နက်ကင်တပ်ဖွဲ့တွေရဲ့ဩဇာကြောင့်တရားကြောင့်တိစောင်းနိုင်နေဆိုအငြိမျိုးသက်သက်နဲ့မထားပါနဲ့။ဗမာပြည်ဒီလုံးမှာလက်နက်ကင်တပ်ဖွဲ့အကြီးဆုံးတပ်မတော်ဖြစ်ပါလေ။တပ်မတော်ကြီးစိုးတဲ့နေရာမှာတော့မှမြစ်လက်ပြီးမြတ်တဲ့ဒီကောက်ပွဲကျင်းပလို့ရတယ်လို့စိုက်ပြီးတပ်မတော်တွေအင်အားများစွာနဲ့တိုင်းသာလက်နက်ကင်ဒေသတွေမှာတည်ရဲလွတ်လပ်ပြီးတရားမျှတတဲ့ယူကော့ကိုကျင်းပနိုင်ကျွန်တော်မြင်မှဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီးဆွေးနွေးတဲ့ဥမ္မမောင်ဆိုးကြည့်ရှုနားဆင်ရတဲ့သတ်သက်ရှင်တွေအားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ခင်ဗျာကျွန်တော်အောင်လို့ပါ